မြန်မာနိုင်ငံကအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်တွင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အကူအညီပေးဖို့ဂျပန်အစိုးရကကတိပေးလိုက်ပါတယ်။ဒေါ်ဆန်းစုကြည်ကတော့နှစ်ပေါင်း30နီးပါးမှပထမဆုံးကျင်းသွားခဲ့တဲ့ခီးစဉ်တွင်ဂျပန်နိုင်ငံကအကူအညီတွေရင်းနှီးမြှုပ်နှံမှုတွေဟာလူမှုအကျိုးပြုတာမျိုးဖြစ်စေခြင်းတဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်။ခီးစဉ်အဆုံးမသတ်ခင်ဒေါ်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကိုအောင်လွင်ဦးကစုံစမ်းထားသမျှပြောပြပေးမှာပါရှင်
။မြန်မာနိုင်ငံကပြုရင်ပြောင်းလဲအစီအစဉ်တွေကိုဂျပန်နိုင်ငံကအားပေးသွားမယ်အကြောင်းဝန်ကြီးချုပ်ကကတိပြုပြောဆိုလိုက်တဲ့ပေါ်ဒေါ်ဆန်းစုကြည်ကကြေညာလိုက်ပြင်မလဲအကူအညီတွေရင်းနှီးမြှုပ်နှံမှုတွေဟာနီးမန်လက်မှန်ဖြစ်စေခြင်းတယ်လို့ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ခီးစဉ်ဆုံးမသက်မီတူချုံမြို့မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြန်မာနိုင်ငံဒီမိုကရေစီရေးအတွက်အကူအညီပေးသွားမှာဖြစ်တဲ့အကြောင်းကိုပြောခဲ့တာ
ပါ။
မြန်မာနိုင်ငံရဲ့အနာဂတ်အတွက်ဂျိုးပန်းတည်ဆောက်နေတာတွေကိုဂျပန်နိုင်ငံအနေနဲ့ပံ့ပိုးကူညီလိုပါတယ်
။ဒေါ်ဆန်းစုကြည်နဲ့တခြားတွေ့ဆုံစင်မှာတော့မြန်မာနိုင်ငံပညာရေးလုပ်ငန်းတွေအတွက်ဂျပန်နိုင်ငံကအကူအညီပေးဖို့ဆန္ဒရှိတဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှီရာကလည်းမြန်မာနိုင်ငံကဒီမိုကရေစီအပြောင်းအလဲတွေအတွက်အကူအညီပေးမယ်အကြောင်းကတိပြုထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်နှစ်ပေါင်းများစွာဖွံ့ဖြိုးရေးအကူအညီတွေပေးရနေတဲ့ဂျပန်အစိုးရကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီပေးဖို့နဲ့တိုင်းပြည်ရဲ့အဓိကလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့စိတ်ဝင်စားနေတဲ့ပုံမှာတော့ဒေါ်ဆန်းစုကြည်ကကြေဆိုခဲ့တာပါ။ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကတော့နှစ်ပေါင်း28နှစ်အတွင်းပထမဆုံးအကြိမ်ဒေါ်ဆန်းစုကြည်လာရောက်မဲ့ခီးစဉ်ကနေနှစ်နိုင်ငံကြားပုံမှန်နားလည်မှုတွေရင်းနှီးမှုတွေကိုတည်ဆောက်နိုင်မှုမျှော်လင့်တဲ့အကြောင်းပြောဆိုထားတာပါ။အခုခီးစဉ်အတွင်းမှာတော့ဂျပန်သတင်းမီဒီယာတွေနဲ့ဂျပန်နိုင်ငံသားတွေကြားစိတ်ဝင်စားမှုတွေလည်းအကြီးအကျယ်ရှိခဲ့တာကြောင့်ဂျပန်အစိုးရကမျှော်လင့်ထားသလိုဆက်ဆံရေးတွေတိုးတက်လာစရာရှိတယ်လို့ဂျပန်နိုင်ငံသားဝါရင်သတင်းစာဆရာတူလည်းဖြစ်မြန်မာရေးကျွမ်းကျင်သူတူလည်းဖြစ်တဲ့မစ္စတာတန်နာဘဲခေါ်ဦးရွှေပါကမြင်ပါတယ်
ဒီလိုစုရောက်တဲ့ဆိုတဲ့တစ်ချက်နဲ့ဂျပန်နဲ့ဘာပါလဲဟာပြန်ထားနားလည်ဖို့ဒီစပေါ်နဲ့ရှိုင်းတာပဲဒီချီရဲ့ပုံပြင်နိုင်မဲတော့မပြောနိုင်ဘူးဒါပေမဲ့လိုစုရာဇင်းအဖြစ်ဒီဂျပန်တွေကဗမာပြည်နဲ့တတ်ဖြစ်တော့ပေါ်ပြီးတော့စိတ်ဝင်စားကြမယ်တော့ကျွန်တော်ယူဆပါပဲ
ခီးစဉ်ဆုံးသက်ဖြစ်ကြတာပြင်းနေမှာတော့ဒေါ်ဆက်စုကြည်ဟာကမ္ဘာအမြင့်ဆုံးဖြစ်တဲ့တူချွန်မြို့တော်ကပြည်ပေါင်း2080မြင်းနဲ့ Sky Tree အသံလွင့်မြော်စင်ကိုလည်းတက်ရောက်ကြည့်ရှုခဲ့တာပါဂျပန်ကုမ္ပဏီတစ်ခုဖြစ်တဲ့ Panasonic Corporation ရဲ့တူချွန်မြို့ကရုံးရှိရာကိုတွေ့ရောက်ပြီးတော့လည်းအစစ်မြေလက်စစ်ပစ္စည်းတွေပြသထားတာကိုကြည့်ရှုခဲ့ပါတယ်ဂျပန်လုပ်ငန်းရှင်တွေကြားမှာတော့နှစ်နိုင်ငံကြားဆက်ဆံရေးတွေတိုးတက်လာတာနဲ့အမျှစီးပွားရေးနဲ့ကုန်သွယ်မှုတွေတိုးချက်သွားနိုင်မှုလည်းမျှော်လင့်နေကြတာဖြစ်ပါတယ်ဒါပေမဲ့လည်းဒေါ်ဆက်စုကြည်ကတော့ရင်းနှီးမြှုပ်နှံမှုတွေဟာလူမှုအကျိုးပြုလုပ်ငန်းတွေကိုဥစားပေးလောက်ကင်စီလိုတဲ့သဘောထားရှိတဲ့အကြောင်းခီးစဉ်တစ်လျှောက်သတိပေးခဲ့တယ်လို့ဂျပန်နိုင်ငံသားဝါရင်သတင်းစာဆရာဥရွှေပါကပြောပါတယ်
။ဂျပန်ဦးကြီးချုပ်ကတော့ဒီမမာပြည်အခုဒီမိုကရေစီဖြစ်ကောပြောင်းလဲနေလာတွေကိုကြိုးစားပါအကြောင်းပြောပြပြီးတော့ဒီတဲ့ပေါ်ဒီမိုကရေစီကိုဆက်ရှုနိုင်စေဖို့ပြီးတော့စီးပွားရေးတော့ပြန်ဖွံ့ဖြိုးဖို့ဟောလို့ဆန်နိုင်ဖို့ဆိုပြီးတော့ဂျပန်ပြည်ကဆက်ပြီးတော့အကူအညီပေးမယ်ဆိုတာကိုပြောပြနိုင်ပါလေ။ဟိုစီးပွားရေးလုပ်ငန်းရှင်တွေလည်းဒီလိုစုဒါသာကိုအကူအညီကောင်းယူပြီးတော့ဆက်ဆက်ပြီးတော့မှာပြီးလက်ွက်သေးဖို့ဦးရောက်စီးပွားလုပ်ချင်တယ်ဆိုတော့ဟုတ်ပါလေ။ဒါပေမဲ့လို့စုကဂျပန်အွန်လီကျောဂျပန်နိုင်ငံကြားဝန်ကြီးပြည်တော်ဂျပန်တွေအတွေ့ဟောပြောပွဲမှာပြောလာကတော့နိုင်ငံတကာအာစီကနဲ့ဇိုက်ကြီးတဲ့မှန်ခံတဲ့အကူအညီဆိုတာကိုဗမာပြည်ကိုပေးကြပါတော့ဂျပန်တွေကိုဒီတရားခံတယ်ပြောတယ်
ဂျပန်ဆွေရကတော့မြန်မာနိုင်ငံကပေးစရာရှိနေတဲ့ပြပကျွေးမီဒေါ်လာ1000လောက်ကိုပေးချင်တဲ့အောင်ဒီနှစ်ဆက်မှန်းကပဲဂျာဝင်ကူညီထားတာပါဒီလိုပဲမြန်မာနိုင်ငံဘန်ဒါရီလောက်အတွက်အထောက်အကူဖြစ်စေမဲ့အစုရှယ်ယာဈေးကွက်တစ်ခုဖန်တီးနိုင်မှုအတွက်လဲတူချိုစတော့ခ်အစ်ချိန်းနဲ့ဒိုင်ဝါစီကူရီတီးစ်ကုမ္ပဏီတွေကအကူအညီပေးနေကြတာဖြစ်ပါတယ်စီးပွားရေးဆက်ဆံတွေတိုးမြင့်မှုမျှော်လင့်နေတဲ့ဂျပန်နိုင်ငံဟာလက်တလောမြန်မာနိုင်ငံအတွင်းစီမံကိန်းပေါင်း35ခုမှလည်းဝင်ရောက်လုပ်ကင်နေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလုပ်ကင်နေကြတဲ့ပြည်ပနိုင်ငံတွေအနေနဲ့အဆင့်ဆက်တက်မှသာရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ